အခုရင်ဆုံးတော့ဒီကနေ့ကြာရောက်တဲ့82ကြိမ်မြောက်အာဇာနည်နေ့အထူးအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာလူ့လည်ရေးခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းတချင်းကပြောကြားခဲ့တဲ့မိန့်ခွန်းတွေထဲကအခုလက်ရှိမျက်မှောက်ခေတ်ဒီမိုကရေစီအသွင်ကူးပြောင်းရေးကာလနဲ့ကပ်ညီမယ်လို့ယူဆရတဲ့ဗိုလ်ချုပ်ရဲ့မိန့်ခွန်းကောက်နှုတ်ချက်တွေကိုဒေါ်လာလတန်းကစူးစီးတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
လလရေးဖခင်ကြီးဖို့ချွတ်အောင်ဆန်းနေတကွာတခြားအာဇာနည်ခေါင်းဆောင်တွေဖြစ်ကြတဲ့တခင်မြဒီတို့ဥပချိုးဥရဇဥပဝင်းမန်းပတ်ခိုင်နဲ့မိုင်းပွန်စောပွားကြီးဆက်ဆံထွန်းတို့ဟာလွန်ခဲ့တဲ့82နှစ်ကဒီနေ့ဒီရက်ဖြစ်တဲ့ဇူလိုင်လ19ရက်နေ့ကနနေ့10:38မိနစ်မှာလောက်ကြံခံခဲ့ကြရတဲ့အတွက်တနိုင်ငံလုံးယူကျုံမြဖြစ်ခဲ့ကြရတဲ့နေ့ပဲဖြစ်ပါတယ်လလရေးမြမီတနှစ်ဒီပါအလူကဘူချုပ်အနေနဲ့လှုပ်ကြံခံခဲ့ရပြီမဲ့လို့လေလွတ်လပ်ရေးရရင်မြန်မာနိုင်ငံသားတွေအနေနဲ့ဘယ်လိုထိမ့်သိမ်းစောက်ရှောက်ချဖို့တာဝန်ရှိတယ်လဲဆိုတာသူပြောကြခဲ့တဲ့မိကွန်းတွေကတော့ခဏထိမေးမရနိုင်တဲ့ပြောကြားချက်တွေလို့ဆိုရမှာပါဒါကြောင့်လဲစစ်ဆူရခစ်ဆက်ဆက်ဖြတ်ကျော်ခဲ့ပြီးခုဘူချုပ်ရဲ့တမိဖြစ်သူဒေါအောင်ဆန်းစုကြည်ရဲ့ NLD အဆိုရခစ်မှာငင်းကြင်ရရှိဖို့ဒီမိုကရေစီအသွင်ကူးပြောင်းမှုဖော်ဆောင်ရမှာရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုမြန်မာနိုင်ငံသားတွေအနေနဲ့တရောင်တနည်းကဘယ်လိုကူညီဆောင်ရွက်ဖို့တာဝန်ရှိပါသလဲဆိုတာကိုလွတ်လပ်ရေးထိမ့်သိမ်းမှုပြောကြားခဲ့တဲ့ဗိုလ်ချုပ်ရဲ့မိကွန်းတွေကနေကောက်နှုတ်တင်ပြလိုပါတယ်
။ပြီးတော့ကျွန်တော်တို့ကတကားတဲ့၃ညကစပြီးအပေါင်းလုံးပြန်ပြီးတော့ကအုပ်ပြစ်ချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန်းတလန့်လိုက်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြိလန်းတလန့်လိုက်ရင်ကျောက်တော့ကခြိလန်း၄၅၀လန့်လိုက်နိုင်မှာအဲ့ဒီလိုလိုက်နေတဲ့အခါကျမှနောက်10နှစ်အနည်း20တန်းပြီးအားဖြင့်အဲ့လိုတန်းတူညီတူဖြစ်သွားတယ်။တန်းတူညီတူမဖြစ်သမျှကာလပတ်လို့ဒီတိုင်းပြည်ကြီးကလွတ်လပ်တယ်ဆိုပေမဲ့ဘုလူလည်းပဲမြင်ရတဲ့အခါမျက်နှာချိုသွေးရဒီလူမြင်နေမြင်ရတဲ့အခါလည်းမျက်နှာချိုသွေးရဖာတယ်လို့နိုင်ငံမျိုးဖြစ်နေပါပဲစာခင်ဗျားတို့အစီအစဉ်ပေါင်းလို့
ဒါပြင်နိုင်ငံပြန်လဲထူထောင်ရေးမှာတိုင်းရင်းသားညီညွတ်ရေးနိုင်ငံညီညွတ်ရေးဟာသိကိုအရေးကြီးတဲ့အကြောင်းလေးဘူချုပ်ကပြောကြားခဲ့ပါတယ်
။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းရင်းသားလူထုညီညွတ်ရေးသာပါသမားတွေညီညွတ်တာတုံမလို့ကျင်ပါဘူး။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကာလပတ်လို့ဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ရတော့လည်းပဲဘယ်ပါတီချက်ချက်ဘယ်ဆိုးရလုံလုံဖာတဲ့တိုင်းပြည်ဖြစ်နေပါပဲ။နော်ပြောချက်အဲဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါစီနဲ့ဘသူကမအလုံးလုံးမပြတ်ပါစီနဲ့အဲ့ဒါအစ်မတန်အရေးကြီးပါရဲ့
နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်စီးပွားရေးလမ်းပွင့်လာပြီးမြန်မာနိုင်ငံကိုနိုင်ငံခြားသားတွေတဖွဲ့ဖွဲ့လာရောက်ပြီးစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုကြိုးပမ်းနေကြတဲ့အချိန်မှာမြန်မာနိုင်ငံသားတွေအနေနဲ့အမျိုးကုန်ထိမ့်သိမ်းပြီးကိုယ်လူမျိုးကိုကိုချစ်မြတ်လို့ဘူးဥစားပေးတတ်ဖို့အရေးကြီးတာဖြစ်ပါတယ်ဒီနေရာမှာမြမာတို့ရဲ့စိတ်ဓာတ်အားနည်းချက်ကဘယ်လိုရှိပါသလဲဘုကျုပ်ရဲ့ပြောကြားချက်ကတော့ရှင်းလင်းပြီးအမှတ်ရစရာလို့ဆိုရမှာဖြစ်ပါတယ်ရှင
်ဘောလုံးပွဲကြည့်ကျွန်တော်တို့မြမာတွေဟုတ်လားဘောလုံးပွဲမယ်ကံရတဲ့ကံမယ်ဆိုရင်ဘုကပထမစကိုတွင်ရရင်အတော်လေးတခါအားဆက်တာအားတက်လာတာပဲတက္ကနာပဲပြူလာနောက်တစ်ခါဟလာအဲ့လိုဝါပြတဲ့နေရာမဲ့တော်တော်လေးကိုလေးများလာပြီဆိုရင်အဲကြော့ကြော့ပေါ့ပေါ့ခံကျင်းတာငါနိုင်မှာပါပဲအဲ့ဒါနဲ့နေပြီးတော့တပက်ကနေပြီးနောက်ဆုံးအပိဓာကာကြမှာကတ်ပြီးတော့ဒါကကိုသွင်းသွားလို့အဲသရေပြစ်ပြစ်ကျုံးတာပြစ်ပြစ်ဖြစ်သွားတာမျိုးနဲ့ကျွန်တော်တို့ဘောလုံးပွဲရာသမယ်ခင်ဗျားတို့ပြန်ပြီးစဉ်းစားကြည့်တွေ့မှာဟလာဒါတွေမကတဲ့ဘူးဟလာဒီကျုံးသွားတဲ့လူကလည်းပဲဘောလုံးကန်လို့ရှိရင်ပထမပထမအပိုင်မယ်ဓာရီဝက်မယ်ကျုပ်သားရင်တော့တော်တွေးအနည်းလေဒုတိယနိုင်ဝဲပဲကန်လို့10မိနစ်လောက်လဲကြာတော့ဘုကကိုယ့်ဘက်ကဂိုးလည်းမသွင်းနိုင်ဘူးဆိုရင်အဲ့ဒီခါကျလူထတာဒါကျွန်တော်တို့ဗမာဘောလုံးပွဲတွေဘောလုံးကန်တဲ့အချင်းအဲ့ဒါ sporting spirit မရှိဒါပါလဲဆိုလို့ရှိရင်ဗမာရဲ့စိတ်ထဲမှာတော့ဒါရှင်းလိုက်မယ်ပေါ့ အမရာသိတတ်ထက်တယ်ပါဗျာကလွဲသပင်ကောင်းနေတယ်ဆိုတဲ့အတူတူပဲဟာဒီစကားကဒီနေရာပဲသုံးဖို့ပါတယ်ပဲဗမာရဲ့စိတ်ဓာတ်ကမဟုတ်တဲ့နေရာတွေသွားပြီးကြောနေတကယ်နေရာတွေကျတော့အသုံးမချအမပြေလွတ်လာရင်ရအောင်လို့အမျိုးမဲ့အသုံးမချခြင်းဘူးဟလားအမပြေပြန်နေတူတောင်းရေးလောက်တဲ့နေရာမျိုးမဲ့အသုံးမချခြင်းဘူးဗမာဗမာချင်းချဖို့မဲ့လောက်ချင်တယ်ဟလားအဲ့ဒါမျိုးတွေလောက်ချင်တယ်ဒါမျိုးတွေလောက်ချင်လို့ဘယ်တော့မှအကျိုးမရှိဒီတိုင်းပြည်ဘယ်တော့မှပြန်လည်မတူတောင်းနိုင်ဘူးဒီတိုင်းပြည်ဘယ်တော့မှမလွတ်နိုင်နိုင်ဘူးလွတ်လာရင်လည်းဘယ်တော့မှကြာနာနာလွတ်လာရင်မဖြစ်နိုင်အဲ့တော့အဲ့ဒီတော့ကဒီတော့ကျွန်တော်တို့အဲ့ဒီစိတ်ဓာတ်မျိုးကိုလုံးဝဖြောက်ပြစ်ဖို့လိုတဲ့ကျွန်တော်တို့ကအာလုံးပဲလှုပ်လှုပ်ပြီးတဲ့အထိနောက်ဆုံးတစ်နေ့ပြီးတဲ့အထိမှရှုံးမယ်ထင်းဒီဖြစ်စေနိုင်မယ်ထင်းဒီဖြစ်စေအကျော်တန်းဆွဲနေကျွန်တော်တို့က
ဒါတော့အာဇာနီနေ့အထူးအစီအစဉ်ကိုဒေါ်လာလတန်းစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။